ထောင်နဲ့တရကျွန်းချခံနေရတဲ့အီဂျစ်သမ္မတဟောင်ဟော့စနီမူဘာရက်ရဲ့အမှုကိုပြန်ပြီးစစ်ဆေးဖို့အီဂျစ်တရားရုံးတစ်ခုကအမိန့်ထုတ်လိုက်ပါတယ်။အသက်84နှစ်အရွယ်အီဂျစ်ခေါင်းဆောင်ဟောင်မူဘာရက်ကတရားစစ်ဆေးမှုအသစ်ပြန်လုပ်ပေးဖို့အယူခံဝင်ထားတာကိုတရားရုံးကတနင်္လာနေ့မှာခွင့်ပြုခဲ့တာပါ။ဆယ်စုနှစ်သုံးခုကြာသူ့ရဲ့အုပ်စိုးမှုအဆုံးသတ်သွားစေခဲ့တဲ့2011ခုနှစ်ကဆန္ဒပြကန့်ကွက်မှုတွေအတွင်းရာဘုံများစွာသောဆန္ဒပြသူတွေကိုတပ်ဖြတ်ခဲ့မှုကိုတားဆီးဖို့ပြက်ကွက်ခဲ့တဲ့ဆိုပြီးသူ့ကိုပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်လာဘုံများစွာအကြမ်းမှာအခုလိုဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။သူနဲ့အတူထောင်နဲ့တရကျွန်းချမှတ်ခံထားရတဲ့သူ့ရဲ့ပြည်ထရေးဝန်ကြီးဖြစ်သူ Habib El Adli ရဲ့အမှုတာနူဖြစ်ကြတဲ့ Gamal နဲ့ Alar ရဲ့အမှုတွေကိုလည်းပြန်စစ်ဆေးမှာဖြစ်ပါတယ်။သူတို့တို့တွေကတခြားဆွဲချက်တွေနဲ့လည်းရင်ဆိုင်နေကြရတာမို့အချင်းတောင်ထဲမှာပဲဆက်ပြီးနေသွားကြရမှာပါ။တရားစစ်ဆေးမှုအသည့်လုပ်မဲ့ချက်ကိုတော့မတက်မတ်ရသေးပါဘူး။ Mr. Mubarak ပေါ်ဆွဲတင်ထားတာတွေဟာပြီးခဲ့တဲ့ဇွန်လကသူ့ကိုထောင်နဲ့တသက်ချမှတ်ခဲ့တဲ့ဆွဲချက်တွေနဲ့အတူတူပဲလို့ဆိုပါတယ်။ကာရိုမျိုးတော်တရားရုံးကအဲ့ဒီလိုဆုံးဖြတ်လိုက်တဲ့အခါမူဘာရက်ကိုထောက်ခံသူတွေကတရားမျှတမှုအတွန်းရှိပါစေဆိုပြီးအော်ဟစ်တွေးကြော်ခဲ့ကြပါတယ်